တရုတ်ကွန်နက်ပါတီဘိုဟိုကော်မတီတကပိတ်အစည်းအဝေးကိုလာမယ့်တနင်္လာနေ့ကနေကြာသပတေးနေ့အထိပေကျင်းမြို့တော်မှာကျင်းပဖို့ရှိပြီးသမ္မတရှီကျင်းဖင်ကိုယ်တိုင်ဦးဆောင်တက်ရောက်မှာဖြစ်ပါတယ်။တရုတ်ကွန်နက်ပါတီအကြိမ်20မြောက်ညီလာခံကိုနောက်နှစ်ဆောင်းရာသီမှာကျင်းပဖို့ရှိပြီးအဲ့ဒီညီလာခံမတိုင်ခင်အဖွဲ့ဝင်400လောက်ရှိပြီးဩဇာကြီးတဲ့ဘိုဟိုကော်မတီအစည်းအဝေးကျင်းပမှာပါ။အကြိမ်20မြောက်ပါတီညီလာခံမှာသမ္မတရှီကိုတတိယသက်တမ်းအတွက်ဆက်ပြီးအတည်ပြုမယ်လို့ကြေကြေပြန့်ပြန့်ခန့်မှန်းထားကြပါတယ်။ဒီတိုင်းမှန်ရင်တော့သမ္မတရှီဟာတရုတ်ခေါင်းဆောင်ကြီးမော်စီတုံးခေနောက်ပိုင်းမှာတရုတ်နိုင်ငံရဲ့ဩဇာအကြီးဆုံးခေါင်းဆောင်ဖြစ်လာတော့မှာပါ။နောက်သတင်းပတ်စီးပွားအတွင်းမှာတော့ဘာဒီရဲ့နှစ်ပေါင်း100တန်းတွင်အဓိကအောင်မြင်မှုတွေကိုအောင်ပွဲခံညွှန်းဆိုဖော်ပြမယ်။အဓိကဆုံးဖြတ်ချက်တရက်ပေါ်ထိတန်းခေါင်းဆောင်တွေဆွေးနွေးကြမယ်လို့နိုင်ငံပိုင်ဆင်ဝါသတင်းကဖော်ပြပါရတယ်။တရုတ်နိုင်ငံရဲ့အဆင့်မြင့်နိုင်ငံရေးအစည်းအဝေးတွေအားလုံးဟာကြိုတင်အကွက်ချပြင်ဆင်ပြီးမှကျင်းပတာဖြစ်ပြီးဘာဒီရဲ့ရည်ရည်ချက်သဘောထားကိုစန့်ကျင်ပြီးတော့ပုံပွင့်လင်းလင်းပြောဆိုဆွေးနွေးတာမျိုးမရှိသလောက်ပါပဲ။